မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်ခံရသူနောက်ထပ်တဦးတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူ331ယောက်ရှိသွားပြီဖြစ်တယ်လို့ဂျမားအီနန်အားကစားဝန်ကြီးဌာနကဒီနေ့ဇူလိုင်လ12ရက်နေ့ည7နာရီထုတ်ပြန်ချက်မှာပြောပါရတယ်။ဓာတ်ခွဲမှုနာစုစုပေါင်း1099ခုကိုဒီနေ့စစ်ဆေးခဲ့တာမှာရောဂါပိုးကူးစက်ခံရသူတဦးတွေ့ရှိခဲ့တာဖြစ်တယ်လို့ဂျမားအီဝန်ကြီးဌာနကပြောပါရတယ်။ဒီနေ့ရောဂါပိုးတွေ့ရှိတဲ့သူဟာမကြာသေးခင်ကအမေရိကန်နိုင်ငံကပြန်လာတဲ့သူဖြစ်ပါတယ်။ဒါပြန်သူဟာရန်ကုန်တိုင်းဒေသကြီးတကုံမြို့တင်မြောက်ပိုင်းမြို့နယ်မှာနေထိုင်တဲ့အသက်40အရွယ်အမျိုးသားဖြစ်ပြီးတော့အသွားအလာစောင့်ကြည့်ခံထားသူဖြစ်ပါတယ်။သူ့ရောတောင်ကလာပါအထူးကုဆေးရုံကြီးမှာကုသမှုတွေဆက်လုပ်သွားမယ်လို့လည်းပြောထားပါတယ်။ဒီနေ့မှာတော့ဓာတ်ခွဲအတီးပြူလူနာဟောင်းလေးတွေကယောဂါပိုးနှစ်ကြိမ်ဆက်တိုက်မတွေ့ရှိတဲ့သူနောက်ထပ်တဦးထပ်မတွေ့ရှိခဲ့တာကြောင့်အခုဆိုရင်ယောဂါပိုးကင်းစင်သူ261ယောက်ရှိပြီးအဲ့ဒီက248ယောက်ကတော့ဆေးရုံဆင်းဝင်ပြုပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားအလာကန့်သတ်စောင့်ကြည့်မှုတွေလုပ်နေတယ်လို့ပြောပါတယ်။ဒါပြင်မနေ့ဇွန်လ17ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီထိနောက်ထပ်စောင့်ကြည့်လူနာ30ရှိတယ်လို့လည်းပြောပါရတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာကိုဗစ် -19 ကာယရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါရခင်ဗျာ။